လူမျိုးရုံးတပ်ဖြတ်မှုဂျန်နိုဆိုက်နဲ့တရားစွဲထားတာကိုနိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းတဲ့အခါမြန်မာနိုင်ငံအနေနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုဆောင်ရွက်သွားမယ်လို့မျှော်လင့်တဲ့အကြောင်းလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့ဥပဒေအကျိုးဆောင်တွေကပြောပါတယ်။အမှန်တရားနဲ့တရားမျှတမှုရရှိရေးကိုဥတီမှုမရှိရင်တော့နောက်ဆက်တွဲဆိုးကျိုးတွေဆက်လက်ရင်ဆိုင်ရနိုင်တယ်လို့လည်းသုံးသပ်တာတွေရှိပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဂမ်ဘီယာနိုင်ငံကလူမျိုးတုံးတက်ပြတ်မှုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာတရားရုံးမှာမြန်မာပြည်အပေါ်ဆွဲဆိုထားတာကိုရင်ဆိုင်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာနယ်သာလန်နိုင်ငံတဟိတ်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။နှစ်ဖက်လျှောက်လဲချက်တွေကိုဒီဇင်ဘာလ10ရက်17ရက်12ရက်နေ့တွေမှာတင်သွင်းကြမှာဖြစ်ပါတယ်။ဒီလိုလျှောက်လဲချက်တင်သွင်းရမှာမြန်မာနိုင်ငံအနေနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုဖို့လိုအပ်ကြောင်းညီမြချင်းမြန်မာလူ့ခွင့်ရေးအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။ဒီလိုဆိုင်မမြောက်ပါဘူးဆိုရင်အကြောင်းအရာကိုများပြောမလားဆိုရင်ခံမှန်းချက်တော့ကျွန်တော်ရှိပါတယ်။အဲ့ဒီနေရာမျိုးမှာမဟုတ်ပါဘူးပြောဖို့အတွက်ကကျွန်တော်တို့အချိန်များလက်လောမှာတော့တော်တော်ခက်နေပါတယ်။ဘာကြောင့်လဲဆိုတော့တက်တေထောက်ထားခိုင်လုံရှားထားတဲ့သဘောမျိုးရှိတယ်။အတင်းတက်ပုံတွေဗီဒီယိုတွေအာကတရိုက်ထားတဲ့ပုံတွေရှိနေတယ်။အဲ့ဒါတွေကိုယ်တိုင်ကဖြစ်ပြနေတဲ့အကြောင်းအရာမှာဒါတွေဖြစ်နေတယ်ဆိုရင်ပုံမှန်တာဝန်ရှိမှုကတော့ရှိနေကြ။အဲ့တော့အဲ့ဒီနေရာမျိုးမှာကျွန်တော်တို့ကမဟုတ်ပါဘူးမလုပ်ပါဘူးလို့ပြောမယ်အစားတကယ်ဒီအချိန်ကြီးဘယ်လိုမျိုးဖြစ်ပါလဲဆိုရင်အရာမျိုးကိုကျွန်တော်ဝန်ခံပြလို့ရှိရင်ဝန်ခံတကယ်လို့ဖြစ်ခဲ့လို့ရှိရင်လည်းနောက်တစ်ခါမှဖြစ်ဖို့အတွက်ဘယ်လိုမျိုးလုပ်ဆောင်မလဲဘယ်လိုပြင်ဆင်မလဲဆိုရင်ဒီလမ်းနဲ့အမှန်တရားနဲ့တရားမျှတမှုကိုရှေ့ရှုပြီးလုပ်ဆောင်တဲ့အချိန်မျိုးမှာဒါကျွန်တော်အစိုးရလည်းနာမည်ကျက်တယ်လို့တိုင်းပြည်ကလည်းပို့ပြီးတော့ကုန်ကျစ်လာမှာဖြစ်ပါတယ်
မြန်မာနိုင်ငံအစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်တဲ့ဆွဲဆိုမှုတွေဟာ ICJ တရားရုံးမှာတင်ပြီးပြတ်နိုင်ပွဲရှိကြောင်းလဲဦးအောင်မျိုးမင်းကတုံ့တက်ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုတွေမရှိရင်နောက်ပိုင်းမှာပုံမဆိုးတဲ့အခြေအနေတွေကိုထပ်မံရင်ဆိုင်ရနိုင်ကြောင်းလဲအခုလိုဆက်ပြောပါတယ်
။ဒီလိုမျိုးကိစ္စကြီးရင်းဆန်ပါတယ်ဒါရီကမဖြစ်တင်ပါဘူးဒါမျိုးတွေလက်မခံပါဘူးနိုင်ငံတကာကဝိုင်းဝန်းပြီးတော့ဖိအားပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဂရုမစိုက်ပါဘူးဆိုတဲ့ပုံစံမျိုးဖြစ်လာရင်တော့ICC မရရင်တော့နောက်ထပ်ဆက်ပြီးသွားမယ်လမ်းကြောင်းတွေကဆက်လက်စောင့်စားနေရတယ်။ ICC ကိုရောက်မယ်ဆိုရင်ပုံမှန်တော့ဆွေးသွားနိုင်တယ်။ဒီမှာအစိုးရကဒီ ICC နဲ့ပတ်သက်တဲ့ Rome Statute ကိုလက်မှတ်မထိုးထားတော့ဘယ်လောက်ထိပြောပြောတကယ်လို့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ဒီလမ်းကြောင်းသွားဖို့အတွက်ပြင်ဆင်နေတဲ့လမ်းကြောင်းတွေရှိသေးတာဒါကိုကျွန်တော်သတိပြုလို့ရပါတယ်
။ပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့သင်းလုံးကျွတ်အစည်းအဝေးကလည်း ICJ မှာတရားရင်ဆိုင်ရမှာတရားမျှတမှုနဲ့အမှန်တရားပေါ်ပေါက်ရေးအတွက်ဖြည့်ရှင်းဆောင်ရွက်စီလိုကြောင်းနဲ့ဆောင်ရွက်တင်ကြောင်းကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်။ဒီထုတ်ပြန်ချက်မှာပြည်ထောင်စုတည်တန်းခိုင်မြဲရေးအတွက်ကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေကိုမထိခိုက်စေဖို့အတွက်မိမိနဲ့အခြားသူတွေကိုဥပဒေနဲ့မညီတဲ့ကာကွယ်မှုတွေမလုပ်ဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။တရားမျှတမှုနဲ့အမှန်တရားပေါ်ပေါက်ရေးကိုဥမတီပဲဥပဒေနဲ့မညီတဲ့ကာကွယ်မှုတွေလှုပ်ဆောင်ရင်ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌတရားလွတ်တော်ရှေ့နေဦးကြည်မြင့်ကအခုလိုတုံ့တက်ပါတယ
်။နောက်ဆက်တွဲကတော့ဇဝါကြီးကပဲခံမယ်။ဒီ UICJ ရုံးကနေပြနာမတောက်ချက်တွေကမားချက်တွေက၅ချက်တုံးတော့လကောင်း၊၃ချက်တော့လကောင်းလိုက်ရောပြီးတော့ဆုံးဖြတ်ချက်ချလိုက်မယ်ဆိုရင်ကျွန်တော်ပြောလို့ရခိုင်ကခင်းလို့ဒိမ့်လို့မရဘူး။အင်္ဂလာရာပိတ်ကျမှုကြီးကစီးပွားရေးကျသွားမယ်။နောက်သူ့ရဲ့ဒီမိုကရေစီကလုံမန်းစင်တွေမှာစီးကြိုက်မှုတွေဖြစ်လာလိမ့်မယ်။ဒါကဘာသာရေးအိမ်ကျွားမှုတွေလည်းပဲနော်။အဲပြည်တွင်းမှာဖြစ်လာနိုင်ကြရှိပြီး2020ယူကော့ဘောကိုလည်းဖြစ်ခဲ့လာနိုင်ကြတယ်ပေါ်ပေါက်လာနိုင်တယ်အဲ့လိုလည်းကျွန်တော်မြင်တယ်
မြန်မာနိုင်ငံက ICJ မှာတရားရင်ဆိုင်သွားမဲ့အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အခြားလူမှုအသင်းအဖွဲ့တွေကလည်းတရားမျှတမှုနဲ့အမှန်တရားပေါ်ပေါက်ရေးကိုအလေးထားဆောင်ရွက်ဖို့သဘောထားထုတ်ပြန်ထားကြပါတယ်။ရခိုင်ပြည်နယ်အတွင်းကလူ့ခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုလူမျိုးတုံးတက်ပြတ်မှုနဲ့ ICJ မှာတရားစွဲဆိုထားသလိုမြန်မာခေါင်းဆောင်တွေကိုရာဇဝတ်မှုကျူးလွန်တယ်ဆိုတဲ့စွဲဆိုချက်နဲ့အာဂျင်တီးနားတရားရုံးမှလည်းအမှုဖွင့်ထားပါတယ်။တချိန်တည်းမှာလဲ ICC ခေါ်ရာဇဝတ်မှုတရားရုံးကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ထားတာရှိပါတယ်။